Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပြကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မတ်လ9ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3249လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်တံဖြစ်နေကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ
Welcome to the Voice of America.
နော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့အစီအစဉ်မှာတော့ရုရှားကထုတ်လုပ်နေတဲ့ရေနံနေနဲ့ပတ်သက်ပြီးတော့ဒီပိတ်ပင်မှုအတွက်အမေရိကန်နဲ့ EU ဥရောပတမကနိုင်ငံတွေကနေဆွေးနွေးနေကြတဲ့အခြေအနေတခါရုရှားနိုင်ငံမှာဒီစစ်ဆန့်ကျင်ရေးအတွက်ဆိုပြီးတော့ထောင်ချီပြီးတော့ဆန္ဒပြနေတဲ့လူတွေကိုရုရှားအစိုးရကဖမ်းဆီးလိုက်ပါတယ်ပြီးတော့ဒီယူကရိန်းကနေထွက်ပြေးနေရတဲ့ဒူရီထဲမှာပါတဲ့တတိယနိုင်ငံသားနိုင်ငံသားတွေကိုတန်းတူဆက်ဆံမှုတဲ့ကုလသမဂ္ဂကတတိပေးလိုက်ပါတယ်ဒီလိုထိတ်တန်းသတင်းနေတဲ့အတူ ICJ ကြားနာမှုအပေါ်ရွေးင်ကြတွေရဲ့မျှော်လင့်ချက်နဲ့ဖာပွန်ကဒီရွာသားတွေလက်နက်ကြီးကြီးထိမှန်တည်ဆုံရတဲ့အချိန်လေးသတင်းပေးဖို့ကြံပါတော့
ဥစားဖြစ်ပြီးတော့ရွာသားတွေအားလုံးခုနရပါတော့ခုနရဆုံးသွားတယ်အထလေနဲ့အမျိုးသမီးများတယ်ကျန်ရတဲ့အလုံးလေးရောသူကအဲဟိုဆိုရတဲ့ချင်းနေရပါတော့အခုကရွာသားတွေကို
ပဲတင်းနေပြီးမှတင်ဆက်ဖို့ရှိပါတယ်ခင်ဗျာတခါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တော့ကမ္ဘာမြမမီဒီယာမြင်ကွင်းသရရှင်ပေးစာကဏ္ဍတင်းနေကသုတထူးခြားအစံပြာတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကယူကရိန်းအတွက်ကာကွယ်ရေးဆိုင်ရာလက်နက်ပစ္စည်းတွေရောစစ်ပွဲမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာပို့ပေးဖို့ပါအမေရိကန်ဒေါ်လာ10ဘီလီယံအရေးပေါ်ငွေချထားပေးဖို့အတွက်မကြာခင်မှာပဲလွှတ်တော်ကအတည်ပြုပေးဖို့ရှိတယ်လို့အထက်လွှတ်တော်မှခရစ်မာဖီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ရုရှားကျူးကျော်တိုက်ခိုက်မှုကိုယူကရိန်းကဆက်လက်ခုခံနေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့မှာအမေရိကန်လွှတ်တော်အမတ်အများပြားနဲ့ဆက်သွယ်ပြီးစစ်ရေးအကူအညီပေးဖို့ပန်ကြားခဲ့တဲ့နောက်လွတ်တော်မှမာဖီက Fox သတင်းဌာနကိုအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ယူကရိန်းရဲ့ခုခံစစ်ကို American Party ကြီးနှစ်ဆလုံးလိုလိုကထောက်ခံနေတာဖြစ်ပေမဲ့ယူကရိန်းမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုရန်ကိုကာကွယ်ဖို့အတွက် No Fly Zone လင်းရင်မပြန်တမ်းရဆုံးသတ်မှတ်ပေးဖို့နောက်ထပ်တောင်းဆိုချက်ကိုတော့မလိုက်ရောကြပါဘူး။ဒါဟာတက်ရကဘာစစ်ဖြစ်မဲ့လို့ရဖြစ်ကြောင်း Republican အထက်လွှတ်တော်မှ Marco Rubio က ABC သတင်းဌာနကိုပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းသမ္မတဇယ်လန်စကီတောင်းဆိုတဲ့ jet တိုက်လေယာဉ်တွေထပ်ပြီးပေးဖို့ကိစ္စနဲ့ပတ်သက်ပြီးပုံမှန်ဆက်သွယ်ပြောကြားနေကြောင်းလည်းဥရောပခီးစဉ်အတွင်းမော်ဒိုဗာကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲရုရှားဟာယူကရိန်းစစ်ကမ်းမြို့အိုဒက်ဆာကိုဘုံကျဲဖို့အတွက်စီစဉ်နေတယ်လို့ယူကရိန်းသမ္မတကတင်းနင်းရင်းနဲ့မှရုပ်တံကနေပြောကြားလိုက်ပြီးတကယ်လို့ဒီလိုဘုံကျဲမယ်ဆိုရင်တော့ဒါဟာသမိုင်းဝင်စစ်ရာဇဝတ်မှုဖြစ်လာမယ်လို့တတိပေးလိုက်ပါတယ်။ရုရှားနိုင်ငံတလွှားကမြို့ပေါင်း50ကျော်မှာယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်ဆန္ဒပြသူထောင်ပေါင်းများစွာအဖမ်းဆီးခံခဲ့ရတယ်လို့ရုရှားပြည်ထောင်ဝင်ကြီးဌာနကရောဆန္ဒပြမှုစောင့်ကြည့်မှတ်တမ်းတင်တဲ့ OVD Info လွတ်လပ်တဲ့အဖွဲ့ကပါတင်းနေနေကပြောပါတယ်
။ဟုတ်ကဲ့ကိုဝင်းရာဇဝ
တ်
မြို့ပေါင်း53မြို့မှာလူပေါင်း3,895ယောက်ကိုဆန္ဒပြနေခြင်းမှာဖမ်းဆီးသွားတာဖြစ်ကြောင်း OVD Info ကပြောပါတယ်။ဒါအပြင်ရဲစခန်းတွေမှာသူတို့ဖမ်းထားတယ်လို့ထုတ်ပြန်ထားတဲ့စာရင်းထက်အဖမ်းခံရသူအရေအတွက်ကပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။မော်စကိုမှာအဖမ်းခံရသူ1,900ရှိပြီးစိန့်ပီတာစဘတ်မှာတော့950ရှိတယ်လို့ရုရှားပြည်ထောင်ဝန်ကြီးဌာနပြောခွင့်ရအာရီနာဗော့ကပြောပါတယ်။မော်စကိုမှာခွင့်ပြုချက်မရဘဲဆန္ဒပြတဲ့လူ2500ထဲမှာဒီ1900ကိုဖမ်းဆီးခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မော်စကိုနဲ့စိန့်ပီတာစဘတ်မြို့ကြီးတွေမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကစစ်ကိုမလိုလားကြောင်းရှက်ဆရာကောင်းကြောင်းကြွေးကြော်နေတဲ့ဗီဒီယိုတွေကိုအတိုက်ခံတက်ကြလှုပ်ရှားသူတွေရဲ့ဆိုရှယ်မီဒီယာတွေမှာတွေ့နေရပါတယ်။ရုရှားအတိုက်ခံအလက်ဆီနာဗယ်နီကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုကမ္ဘာတစ်လောကကန့်ကွက်ဖို့အတွက်ပန်ချားခဲ့တဲ့နောက်ပိုင်းရုရှားနိုင်ငံတည်းမှာသာမက အိန္ဒိယနဲ့ကဇက်စတန်နိုင်ငံတွေအပါအဝင်ပြည်ပနိုင်ငံတွေမှာလည်းဆက်ဆန့်ကျင်ဆန္ဒပြမှုတွေရှိလာပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေဟာရုရှားနိုင်ငံကနေသူတို့နိုင်ငံတွေစီကိုရင်းနှင်းပြင်သွင်းမှုပိတ်တံဖို့အတွက်ဆွေးနွေးနေကြကြောင်းနဲ့တစ်ချိန်တည်းမှာပဲကမ္ဘာတစ်လောရင်းနှင်းတင်ပို့မှုပုံမှန်ဖြစ်လာအောင်လည်းလှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တာလက်မခံတဲ့မဟာမိတ်တွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဥရောပဒေသအခြေစံတွားရောက်နေတဲ့ဝန်ကြီးဘလင်ကန်ကစနေနေ့မှာသမ္မတဂျိုးဘိုင်ဒန်နဲ့ဝန်ကြီးများအဖွဲ့နဲ့အတူဒီရင်းနှင်းတင်ပို့မှုဆိုင်ရာကိစ္စကိုဆွေးနွေးခဲ့တယ်လို့ NBC ရုပ်သံမှာပြောကြားခဲ့တာပါ။အမေရိကန်နဲ့မဟာမိတ်တွေကရုရှားပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့တဲ့နောက်ပိုင်းလောင်စာဆီဈေးနှုန်းတွေထိုးပြီးတက်လာတာဖြစ်ပါတယ်။အမေရိကန်ကရုရှားရင်းနှီးချက်ဆက်ရုံအတွက်နည်းပညာတင်ပို့မှုပိတ်ပင်လိုက်တယ်လို့ဥရောပကအတုံးမပြူရသေးတဲ့ Nord Stream 2သဘာဝဒဏ်ငွေပိုက်လိုင်းအတွက်ပါအရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတစ်ဖက်သက်ပိတ်ပင်မှုတွေလုံခြုံအောင်လုပ်အောင်မှာဖြစ်ပြီးဘာပဲလုပ်လို့မဟာမိတ်တွေနဲ့လက်တွဲပြီးလှုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးဘလင်ကန်ကပြောပါတယ်။တကယ်တော့အမေရိကန်နိုင်ငံမှာဓာတ်ဆီဈေးဟာ2008ခုနှစ်ကစပြီးအခုတနည်းနည်းနဲ့မှဆိုဒဂါလန်4ဒေါ်လာကျော်နဲ့အများဆုံးဖြစ်လာနေပါတယ်။အမေရိကန်ဟာ2021ခုနှစ်အတွင်းရုရှားဆီကရင်းနှီးသိမ်းဆီပေါင်း 20.4 တန်းလဆင်တင်သွင်းနေတာဖြစ်ကြောင်းလည်း EIA စွန့်ရင်အချက်လက်စီမံခန့်ခွဲရေးဌာနကပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ရမှာထိထိရောက်ရောက်အကူအညီပေးနေတဲ့ရုရှားရဲ့အနီးကမိတ်ဆွေဘယ်လာရုစ်အပေါ်မှာအရေးယူမှုတွေလှုပ်ဆောင်တော့မယ်လို့တန်ကိုရီးယားနိုင်ငံကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဘလို့အရေးယူမယ်ဆိုတာကိုအတိအကျထုတ်မပြောပေမဲ့ရုရှားပေါ်အရင်အရေးယူထားတာနဲ့အလားတူတဲ့ကန့်သတ်မှုတွေလှုပ်ဆောင်မယ်လို့တန်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တန်ကိုရီးယားကရုရှားနိုင်ငံကိုနီးပြူဟာဆိုင်ရာပစ္စည်းတင်ပို့မှုတားမြစ်ပြီးတင်ပို့ကုန်ထိန်းချုပ်မှုတွေပြီးခဲ့တဲ့လထဲမှာပြုတ်လုခဲ့တယ်လို့အနောက်နိုင်ငံတွေနီးတူရုရှားဗန်ကြီးအများပြားနဲ့ငွေကြီးအလွှဲပြောင်းရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ဘယ်လာရုစ်ဟာယူကရိန်းကိုရုရှားကျူးကျော်မှုမှာထိရောက်တဲ့တန်ဖိုးမှုတွေလုပ်နေတယ်လို့တောင်ကိုရီးယားကသတ်မှတ်တဲ့အတွက်ဘယ်လာရုစ်ကိုတင်သွင်းကုန်ဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အခုတနင်္လာနေ့မှာအစိုးရကဆုံးဖြတ်လိုက်တာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ရုရှားရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုအတွက်နိုင်ငံတကာကရှောက်ချပြီးဒဏ်ခတ်အရေးယူနေတယ်လို့ရုရှားကိုဖယ်ခြင်းတဲ့ကုမ္ပဏီကြီးတွေတနေ့တခြားတိုးလာနေချိန်မှာပဲတောင်ကိုရီးယားကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဦးဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ပြောပြနေပါတယ်ကျွန်တော်ကျော်စံသာပါရုရှားယူကရိန်းပဋိပက္ခမှာသူတို့နိုင်ငံရဲ့ဂျာနီရည်တည်မှုကအမေရိကန်ဓမ္မမဟုတ်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကိုတင်းမာစေတယ်ဆိုရဲထင်မြင်ချက်ကိုပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမီမုဒ်ခရစီက VOA နဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာပယ်ချလိုက်ပါတယ်တောင်အာရှနျူကလ িয়ার လက်နက်ပိုင်ရှင်ပါကစ္စတန်နိုင်ငံဟာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုဆုတ်ချဖို့အနောက်နိုင်ငံတွေရဲ့ဖိအားကိုညှဉ်းဆန်ပြီးပြည်နာတည်လေရေးအတွက်ဆွေးနွေးညှိနှိုင်းရေးနဲ့တန်တမာရေးနည်းလမ်းကိုသာသုံးဖို့တိုက်တွန်းနေရဖြစ်ပါတယ်။ပါကစ္စတန်နိုင်ငံဟာရုရှားပါဝင်နိုင်ငံအားလုံးနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်ဖို့နဲ့ပြည်တွင်းစီးပွားရေးစင်ခေါ်မှုတွေကိုကင်တွယ်ဖို့အတွက်ကမ္ဘာပေါ်ကအုပ်စုနိုင်ငံရဲ့ကိစ္စတွေကနောက်ဆုတ်နေဖို့လိုအပ်တယ်လို့လည်းအကြောင်းပြပါတယ်။အုပ်စုဖွဲ့စည်းရမှာပါဝင်ခဲ့တဲ့အတွက်ပြစ်ဆက်ရခဲ့မှုပြီလို့လည်းနိုင်ငံသားဝန်ကြီးကော်စီကဆိုပါတယ်။နေတိုဖွဲ့ဝင်မဟုတ်တဲ့ပါကစ္စတန်ဟာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုဆုတ်ချမဲ့အဆိုကိုကုလသမဂ္ဂလူမျိုးရေးကောင်စီမှရောအထွေထွေညီလာခံမှာပါမဲမပြေပဲလက်ဆောင်ပေးပါတယ်။အိန္ဒိယ၊သီးလင်္ကာနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်နောက်ထပ်နိုင်ငံပေါင်း34နိုင်ငံကလည်းကြားနေခဲ့ကြပါတယ်ခင်ဗျာ။မနေ့တုန်းကမြန်မာနိုင်ငံအနီးမှာသင်္ချာတဲ့ရူရင်းညာရေးလုံဆောင်သူတူကိုကွန်မြူဖို့ဖတ်တော်ခေါ်အမိန့်ပြန်နှံထုတ်ပြန်ပေးခဲ့တဲ့ဆိုတဲ့ဩဇာကြီးမားသူအစ္စလမ်ဘာသာရေးခေါင်းဆောင်တူကိုဖမ်းဆီးကြောင်းတတိယနေ့နေ့မှာဘင်္ဂလားဒေ့ရှ်ရဲကကြေညာလိုက်ပါတယ်2019မှာမြန်မာစစ်တပ်ရဲ့နှစ်ကွန်ပူကြောင့်ထွက်ပြေးလာကြတဲ့ရူရင်းညာဒုက္ခသည်ရဲ့အရက်ဘက်ဆောင်ဆောင်မူဟစ်ဦးလာမနေ့တုန်းကစက်တင်ဘာမှာအသက်ခံရတဲ့အတွက်ဒုက္ခသည်ရဲ့အကြာထိလန့်ဖွယ်ရာဖြစ်ခဲ့ရပါတယ် Mure Kuraya Midazura or Daha, Muyese Mango Muna, Sakanwin Yazoguru, Chulone, Nimabi Navajanga, Asa, Tonyan, Upoya, Lecha Delu Sutarawa. Mure Kulao, Safo Padua, Ko, Ami Tukjangere, Molui Zokuriaha, Asa Upane Sanwene, Ulama Kamsiye, Tiga Chedelu, Yeta Fora in Satawa. Runya Nazuha, Siuzwe Muslim Chichabi, Asa Upoha Sui. Ulama Kamsiga, the Saint Thuro, or Badae, from Musini Relu, Britain and Delhi Mills, the Dinzara, Popia Tower. Nimananga, Rohingya Duka, the Diajoha, Slee CB, Indonesia, Archie, Ne, Kanjigu, the Dinmini, Sovana, Sayawa Relu, Edida Masinre, and you, Pertukura, Jalibare. Kilin, at Dunzana, Powin, the Duka, the Diabse, Livruha, Pinadima, Block Jagares, Rau, Mathia, Bimet. Siwa Aguni, Lu Anijarelu, Suva, and you, Fera, the Rinda Dugu Pyojang, writers the Rintana of Yavare. The Duka Dareha, Yorema shall be Aguni, Tanka Nijare, Kagwe Bibu Pyonijare, the Gedo Suya Down Velo Yusare, Lekandara, Ludajin Sanamuya Chile, Didagan Yoga Duga Suare. Dida Sanya Shidura, Yorari Hari, Duka Dare, Sadagis in Pitare. Tabimestruha, Dioma, Chaji, Nitangur of Jolim Tavulu Suare. Pigere Dizimarungale, Ruina Dukale, Diajogu, Indonesia Yedaka getting a bee, Kanuma Akuni, Pigge Pien of Janle, Kakwa Zigera, Nanganra Piari, Shopi, Nout Janle, the Kangavare. Indonesia Nanyaha, Tanguang, Hazeti, Kulatanaga, Duka, the Nasanya Convention, Lema Yitru Taran Nangam, Hubeka. Duka very good to the Anangan, Toyawi, Jakan Nangan, Yada, Chinibare. Naguria Nangaha, Yiji at Tauhani, Juru, not the Long Sunday like Delu, Nangamai KRT, Union Sanjatin in Yakin Yavare. Dasuin, the Badin, Petinja, Dunki, Nalung Pilo Kerelu, Didasita Sanga, Anavani, Joja Gabi, not the name Mave, Sandakera Chipare. NADA from Yakuria, Agada Nibina Punchuri Tanane, Kagoyetic Ban Tanaruara. Tawane Juru Swang is meeting Yes in Maria Dawlu Sangera, Chetelu Subi. Who sent them at the scene? Juruya Chella took him when a pine Yashimusne Pija Kaimajang, Tinko Mimbisin and Yijin Pinky is named Kaimamusi down, a Tijunangere Lule to Tawale. Bigger failure in the second year to Masanda Durobe. A good Judu Santa Mule, Bello Donkey Nan Pitro Gere, Sura, Nakuria Vega, Popia Matabime. Danguia Begaro, Daha, Petinga Donkey Nan, Junyan Yu Nisi Nangandra, Lizetisi, and Nia, Pitro Gera Chetelo Sutavarina.
ဒီနေ့လာနေမယ့်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မြို့တန်တဲ့ဦးကျော်စံသားတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတန်ခင်မှာသတင်းပေးဖို့အချက်တွေဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှာယူကရိန်းအရေးနဲ့ပတ်သက်လို့သတင်းတစ်ပုဒ်ကိုအရင်ကြည့်ရအောင်ပါယူကရိန်းပြည်ပကအတွင်းအိမ်ကြီးနိုင်ငံတွေစီထွက် တယ်။ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းကိုတော့တင်ပြချင်ပါတယ်ခင်ဗျာ
။ရုရှားရဲ့ကျူးကျော်စစ်ကြောင့်အခုချိန်ထိဆိုရင်ယူကရိန်းကပြည်သူ 1.4 သန်းနီးပါးအင်းနီးချင်းပိုလန်မော်လ်ဒိုဗာဟန်ဂေရီနဲ့အခြားဥရောပနိုင်ငံတွေစီဒုက္ခသည်အဖြစ်ထွက်ပြေးသွားကြတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီစီးရင်တွေကဆိုပါတယ်။အဲ့ဒီတဲက 9,800 ကျော်ဟာယူကရိန်းမှာပညာသင်ဖို့အလုပ်လုပ်ဖို့ရောက်နေကြတဲ့တတိယနိုင်ငံကနိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီနိုင်ငံသားတွေယူကရိန်းစစ်ကနေရှောင်ပြေးချိန်မှာခွဲခြားဆက်ဆံမှုအပအဝင်အခြားပြဿနာတွေကိုပါရင်ဆိုင်နေရတယ်လို့နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောခွင့်ရပုဂ္ဂိုလ်Paul Dillon ကဆိုပါတယ
်။ We are of course deeply concerned about the plight of these people and the verified reports we have received of discrimination.
နိုင်ငံသားတွေရင်ဆိုင်ရတဲ့ပြဿနာအတွေ့ကျွန်တော်တို့အရန်စိုးရိမ်မိတာအမှန်ပါ။ကျွန်တော်တို့ရရှိထားတဲ့သတင်းတွေအရယူကရိန်းကနေထွက်ပြေးရချိန်မှာယူကရိန်းနိုင်ငံတဲမှာရော နေဇာအိမ်မီချင်းနိုင်ငံတွေကပါသူတို့အပေါ်ခွဲခြားနှိပ်ချဆွဆန္ဒအကြမ်းဖက်တာနိုင်ငံသားမုန်းတိစိတ်တွေပြတာမျိုးကြုံရတယ်လို့သိရပါတယ
်နိုင်ငံသားတွေအပေါ်ခွဲခြားဆွဆန္ဒမှုကိုဒီလက်ရောက်စော်ကားမှုနဲ့လက်မခံနိုင်တဲ့အခြားအပြုမှုဆွဆွဲချက်တွေတကယ်ရှိမရှိဆိုတာစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုရောအိမ်မီချင်းအခြားအစိုးရတွေကိုပါ IOM အဖွဲ့ကတောင်းဆိုထားတယ်လို့ဒေလန်ကပြောပါတယ်တတိယနိုင်ငံသားတွေအပါအဝင်ပြည်ပကကြောင့်ထွက်ပြေးရသူတွေကိုနှွေးထွေးစွာဆက်ဆံကြဖို့နေထိုင်ခွင့်ပေးဖို့နဲ့ကာကွယ်စောင့်ရှောက်မှုတွေပေးဖို့ကိုလည်းတက်ဆိုင်ရာအစိုးရတွေကို IOM အဖွဲ့ကတောင်းဆိုထားကြောင်းမစ္စတာဒေလန်ကဆိုပါတယ
် We're now looking at roughly 138 countries represented amongst those who have left the Ukraine
ယူကရိန်းကထွက်ပြေးလာကြသူတွေထဲမှာအကြမ်းဖျင်းအားဖြင့်138နိုင်ငံကနိုင်ငံသားတွေပါဝင်နေပြီးယူကရိန်းရောက်တတိယနိုင်ငံသားတွေရင်ဆိုင်နေရတဲ့လိုအပ်ချက်တွေနောက်ထပ်လိုအပ်လာမယ့်ကိစ္စတွေဟာလာမယ့်သတင်းပတ်တွေထဲဆွေးနွေးရမယ့်ကိစ္စရပ်တွေထဲမှာအဓိကပါဝင်နေပါတယ
်ဒါစင်နဲ့ချီတဲ့အတိုင်းပြည်တချို့က IOM ကိုဆက်သွယ်လာကြပြီးသူတို့ပြည်သူတွေမူရင်းနိုင်ငံကိုလုံခြုံစွာပြန်လာနိုင်ရေးအကူအညီပေးဖို့တောင်းဆိုနေကြတယ်လို့မစ္စတာဒလန်ကပြောပါတယ်။ယူကရိန်းပြည်ပကကြောင့်ယူကရိန်းနယ်စပ်တစ်လျှောက်ကဒုက္ခသည်တွေရဲ့လိုအပ်ချက်မြင့်မားလာနေတာကိုအကူအညီပေးနိုင်ဖို့ IOM အဖွဲ့အနေနဲ့ဒေါ်လာတန်း350လိုအပ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ဒီငွေတွေနဲ့ယူကရိန်းပြည်တွင်းဒုက္ခသည်တွေကိုရောအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပါကူညီသွားမှာဖြစ်တယ်လို့IOM ကဆိုထားပါတယ်ခင်ဗျာ
ဗီဒီယိုရဲ့တင်လာနေမနေ့ခင်အစီအစဉ်လေးကိုသောရရှင်နေနားဆင်ကြည့်ရှုနေရတာဖြစ်ပါတယ်ခင်ဗျာဒီ ICJ တရားရုံးမှာကြားနာမှုနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့တုံ့ပြန်တဲ့အတန်ဒီမျှော်လင့်ချက်တွေကိုနားမစင်ရခင်မှာကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြခြင်းပါတယ်ကျင်းပြင်းနဲ့ဖာပုံခိုင်တဲ့ကကလော်ဒီကြီးရွာကိုစစ်ကောင်စီတပ်တွေမတ်လ9ရက်နေ့ညပိုင်းကလက်နက်ကြီးတွေနဲ့တိုက်ခတ်တာကြောင့်ကလေးငယ်တဦးအပါအဝင်အရသား9ဦးတေဆုံးခဲ့ရတယ်လို့ကရင်ငင်းညာရေးအထောက်အကူပြုကွန်ရက်အဖွဲ့ KPSN ကသတင်းထုတ်ပြန်ပါတယ်ဒီအကြောင်းထိုင်းအခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်ဖားပုံခရိုင်တွင်းကကလော်ဒေးကျေးရွာဘက်ကိုစစ်ကောင်စီတပ်တွေကစနေနေ့ညကလက်နက်ကြီးနဲ့တိုက်ခတ်ခဲ့တာကြောင့်နှစ်နှစ်သမီးရွယ်ကလေးငယ်တဦး၅နှစ်သမီးရွယ်ကလေးငယ်တဦးနဲ့ကိုဝင်ဆောင်အမျိုးသမီးတဦးပါဝင်စုစုပေါင်းအမျိုးသမီး၅ဦးနဲ့အမျိုးသား၂ဦးထိမှန်သေဆုံးပြီး၄ဦးအပြင်းထန်ဒဏ်ရာရရှိခဲ့ကြောင်းကရင်ငိမ့်ချမ်းရဲ့အထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခူရှိကအခုလိုပြောပြပါတယ်
ဟုတ်ကဲ့အော်ငါးရက်နေ့ပါနော်မနေ့ညက9နာရီခွဲမှာဒီကလက်နဲ့ကြီးဟိုစားပြည်ပြီးတော့ရွာသားတွေအားလုံးခုနရပါနော်ခုနရအဆုံးသွားတယ်ခလေးနဲ့အမျိုးသမီးများတယ်ဇန်ရတရားအလုံး၄ရောက်သူကအဲ့ဟိုဆိုရတဲ့ခင်မင်းခင်မင်းရှိရပါနော်အခုကရွာသားတွေကိုပဲပို့ပြီးတော့သူတို့ထားခဲ့ဖြစ်တယ်ပါနော်အလေကတော့အဲ့မှာလက်နဲ့ကြီးတော့ပြီးချရတယ်မဲ့ရွာထဲမှာတော့မဟုတ်ဘူးပါနော်ဒီကလေမှာပြီးတော့အဲ့ဒီဟိုဘယ်လိုပြောမလဲခြာနီးနားမှာပေါ့နော်ဒီကမဲ့အခုကသူကရွာထဲမှာတကယ်အဲ့လိုမျိုးပြစ်ချတာပုံများတယ
်ပြီးခဲ့တဲ့လတုန်းကတော့ KNU ထိန်းချုပ်ရာနယ်မြေထဲမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခတ်မှုတွေကြောင့်အရက်သား6ဦးတေဆုံးခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်အခုတော့တနေ့တည်းအရက်သား9ဦးတေဆုံးတာကတော့များပြားတဲ့အရေးအတွက်ဖြစ်တယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကလည်းအခုလိုပြောပြပါတယ်
အဲ့တော့အခုညတော့ညပဲဖြစ်တဲ့ဟာဆိုတော့လေတော်တော်များတဲ့ဥစ္စာဥည်ရယ်ဒီချင်းကုတုကြီးကလက်နဲ့ကြီးနဲ့ပြစ်တာတွေကတော့ရန်တန်းပြစ်တဲ့အခါကျတော့အဲ့ဒါကနကနကြည့်နေကြဒီလိုကတော့အဲ့ဒီကတော့ပြတ်မှတ်ထားတာတော့လုံးဝရှုပ်ချတယ်ကဲပြောတယ်ဆိုတာကအခုပထမချင်းလည်းမဟုတ်တော့ဘူးလေတောက်လျှောက်ပြောမိကြပါပဲသူတို့ညာလည်းပဲအဲ့ဒါတွေကတစ်ခါမှလည်းပြန်ပြီးတော့ရော့ကျလိုက်တယ်လုံးချုံမရဘူးဆိုတဲ့အခါထပ်ကတက်ပို့ပြီးတော့ဆိုးရတဲ့အနေအထားမှာရှိကျွန်တော်တို့ကတော့အဲ့ဒါကိုတော့လုံးဝမအောင်ဘူးကန့်ကွက်လို့ပြောမှာပါနော်
တိဆုံးသွားသူတွေကတော့ကလော်ဒီကျေးရွာနေထိုင်နေတဲ့အသက်2နှစ်အရွယ်နော်တာလူအသက်5နှစ်အရွယ်နော်ထူဖော်အသက်14နှစ်အရွယ်နော်တင်နီလာဝင်းစတဲ့အသက်မပြည့်သေးသူ3ဦးအပါအဝင်9ဦးတိဆုံးခဲ့တာပါ4ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိပြီးစိုးရိမ်ရတဲ့အခြေအနေတွေပါရှိနေပါတယ်ပြီးခဲ့တဲ့လတုန်းကတော့စစ်ကောင်စီဘက်ကညဘက်အချိန်လေကြောင်းကနေတက်ခတ်ခဲ့တာကြောင့်ဖာပွန်ခရိုင်ဒွေလိုမြို့နယ်မာထောကျေးရွာအုပ်စုတွန့်ခိုကျေးရွာမှာကျေးရွာသား2ဦးတိဆုံးပြီး6ဦးဒဏ်ရာရခဲ့ပါတယ်
ဇန်နဝါရီလတည်းမှာတော့ဖာပုံခရိုင်ထဲမှာပဲ၃လသားအရွယ်ကလေးငယ်တဦးနဲ့အမျိုးသမီးတဦးတည်ဆုံးပြီး၅ဦးပြင်းထန်တဲ့တန်ရာရခဲ့ပါတယ်။ကယန်ယူတက်မှာ၅ထိန်းချုပ်ရာဖာပုံခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကယန်ယူလက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်တွေဟာနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်နေပါတယ်ရှင်။ကင်းပြည်နယ်ထဲမှာစစ်ကောင်စီကနေတခါလိုက်တဲ့လက်နက်ကြီးတွေထိမှ season na patat pi lo di VOA VOA ya tin set de video file ni na patat pi lo le VOA internet sa myan na phit de burmese.voanews.com ma le la yauk chi shu phat shu nai ma de khan a khu lo di ICJ tya yo na patat de tou myan nan ni ko tin pya bo shi ba de lu khwin ye chou bauk khan ya de tain chi de rohingya de tya myat ta mu atwe ICJ နိုင်ငံကတရားရုံးကနေဆုံးဖြတ်ဆောင်ကျဉ်းပေးနိုင်ရေးကိုရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။နယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာမြန်မာနဲ့ဂမ်ဘီယာနိုင်ငံတို့ဒုတိယအကြိမ်ရှောက်လဲကြားနာပွဲအကြီးကိုတော့ဒီဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြပြီးတော့တရားမျှတမှုရအောင် ICJ ကဆုံးဖြတ်ပေးနိုင်ဖို့ကိုတောင်းဆိုလိုက်ကြတာပါ။ဒုက္ခသည်စခန်းအသီးသီးကနေရိုဟင်ဂျာတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကနေဒီအကြောင်းကိုတင်ပြမှာဖြစ်ပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံ The Hague မြို့က ICJ နိုင်ငံတကာခုံရုံးမှာပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကနေဖေဖော်ဝါရီလ28ရက်နေ့အထိမြန်မာနိုင်ငံအရေးကြားနာပွဲကျင်းပခဲ့တာပါ။လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုမြန်မာဘက်ကချိုးဖောက်တယ်ဆိုတဲ့ ICJ တရားရုံးမှာတရားစွဲဆိုနိုင်ရေးလျှောက်ထားချက်ကိုမြန်မာနိုင်ငံဘက်ကမြန်မာစစ်ကောင်စီအပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်တက်ရောက်ပြီးရှောက်လဲချက်ပေးခဲ့တယ်လို့ဂမ်ဘီယာနိုင်ငံဘက်ကလည်းဥပဒေပညာရှင်တွေကအပြန်အလှန်ရှောက်လဲချက်တွေတင်သွင်းခဲ့တာပါ ICJ နိုင်ငံကတရားရုံးကအခုလိုအပြန်အလှန်နှစ်ဖက်ကြားနာပွဲတွေကိုတော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံစကော့စ်ဘဇားဒေသကဒုက္ခသည်စခန်းအသီးသီးကရိုဟင်ဂျာဒုက္ခသည်တွေလည်းစောင့်ကြည့်ခဲ့ကြတယ်လို့ဒုက္ခသည်တွေကပြောပါတယ်VOA မြန်မာပိုင်းပါဝင်သတင်းမီဒီယာတွေကနေတစင် live တိုက်ရိုက်ထုတ်လွှင့်မှုတပြိုင်တည်းပြသနေချိန်ရိုဟင်ဂျာဒုက္ခသည်တွေကိုယ်တိုင်စောင့်ကြည့်လေ့လာကြည့်ရှုခဲ့ကြတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကန့်အမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်က VOA ကိုပြောပါတယ်
live လေးကကမှကျွန်တော်က live လက်ရှိရတဲ့ maximum TV မှာလည်းရှိရတဲ့ BBC ကလည်းရတဲ့ VOA ကလည်းရတဲ့ RFI ကလည်းရတယ်ကျွန်တော်နားထောင်ကြတယ်ကျွန်တော်မှကုကျွန်တော်မှ TV ရှိပြီးကျွန်တော်မြန်မာနိုင်ငံက PSI ဆလောင်းတကူဝင်လာတယ်ဒီဆလောင်းနဲ့ကျွန်တော်ရှိရပြီးတော့ကျွန်တော်မှရှိတယ်တော့ကစီရကလုံးကျွန်တော်ကတိုင်ပြီးတော့ချင်းနေရတယ်လေကိုယ်စေဝန်သားရနေနာတော့ကြာတာဒါပေမဲ့မြန်မာစူရပကပြောတာကျွန်တော်ဒီမှာရှိတဲ့လူဝင်ကြတော့ကစီရဘာမှသဘောမတူဘူးသူကဘာကိစ္စကိုဂင်ဗျာကတရားဆွဲတာကမှသူက OIC ကိုသူကကုစား OIC ကုစားလို့တည်းဆိုပြီးတော့သူဆွဲလာတာကဒါကိုကျွန်တော်လုံးဝဆွေးချရတဲ့ OIC ကုစားလို့တာမဟုတ်ပါဘူးကျွန်တော်ဒီနှစ်တောင်းဆက်ကူမှာဂင်ဗျာနိုင်ငံကုစားလေရဒီမှာကျွန်တော်စတေ့ရူမလာကြတာကမှကျွန်တော်ထုံးစုတာပါကျွန်တော်ဒီဝင်ရကုစားသူတို့လောက်တာပ
ါဒီသတင်းပတ်တွင်အပြန်အလှန်ရှောင်လဲချက်တွေပေးခဲ့ကြတဲ့ ICJ တရားကြားနာဘွဲကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေချိုးဖောက်ခံခဲ့ရတဲ့လူခွေချိုးဖောက်မှုတွေအတွက်ဂမ်ဘီယာနိုင်ငံအနေနဲ့စောင့်ကြည့်ပေးနိုင်ရေးတရားစွဲဆိုခွင့်ရဖို့နိုင်ငံတကာခုံရုံးဘက်ကဆုံးဖြတ်ပေးနိုင်မယ်လို့ကြားနာပွဲကိုကိုယ်တိုင်နားထောင်ခဲ့ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုံးမြို့နယ်ကမောင်းစိတ်တမန်သားကတိတ်ဆောင်လာတဲ့ကိုကာမေးတို့လူရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်ပါတယ
်ကျွန်တော်ကအဲ့ဒီကြားနာဆိုင်ရှင်မှုပထမအကျဉ်းကတော့ provisional measure ဆိုပြီးတော့ permanent condition ပေးတာတူရှိတယ်ဒုတိယအကျဉ်းမှာလည်းကျွန်တော်ကတော့ကောင်းဆုံးတော့ဆုံးဖြတ်ချက်တူရယူမယ်လို့ကျွန်တော်ရရှိသွားမယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်။အဲမြန်မာဘက်ကတော့ထင်ပြတာတဲ့ဟာနဲ့ကျွန်တော်တို့ဂမ်ဘီယာဘက်ကထင်ပြတာတဲ့ဟာနဲ့ကျွန်တော်ဟာမန်တရားပြည်တာအတွက်ကျွန်တော်တို့ကရရှိကိုအမြင်ဆုံးရပြီးတော့ကျွန်တော်တို့အမြင်ဆုံးအင်ကိုပြင်ချင်တယ်လို့ကျွန်တော်ပြောချင်ပါတယ်။အဲ့ဒီဂျပ်စီကဘယ်မှာရလဲဆိုရင်ဖမ်းမလိုက်တော့တရားရုံးဆိုတာကပါမှရှိတယ်။အဲ့ဒီတရားရုံးမှာတရားကြားနာဖို့စိတ်ရဆိုတော့ဒီမှာရှိတဲ့လူတွေကမြော်လိုက်ရတော့မှအဲ့ဒီတကူပဲရှိတယ်အဲ့ဒီတကူကိုမြော်လန်းထားပြီးတော့ဒီမှာ inmate အနိုင်နာခံပြီးတော့လက်ရီပညာရေးဆုံးဆုံးလိုက်လူရီစာဝဲနေတဲ့အခက်ခဲဘဝနဲ့ဘဝမျိုးစုံဒုက္ခနဲ့ရန်ဆိုင်နေရတဲ့အကြောင်းတကူပဲရှိတယ်ဘာလဲဆိုတော့ရဟန်ကြတော့ justice ပြီးလာမယ်ဆိုပြီးတော့မြော်လန်းထားတာပဲရှိတယ်အဲ့ဒါကြောင့်ဒီဟာလူရီကိုလုံးတေတေချာချာနားတောင်းပြီးတော့မြော်လိုက်ရှာနိုင် ကျွန်တော်တို့ဒီမှာနေခဲ့တာဖြစ်ပါတယ
်။လက်ရှိစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအရင်ကရိုဟင်ဂျာတွေဖြစ်ပျက်ခဲ့တယ်လို့မကွေးစကိုင်းမြန်မာတွေအများစုနေထိုင်ရာဒေသတွေနဲ့ကြားချင်းကရင်စားတဲ့တိုင်းရင်းသားနေမျိုးတွေမှာပါနေနေမိရှုလူစုလိုက်ပြုံလိုက်မိရှုတက်ဖြတ်တာအပါအဝင်ထန်းစီညင်မနှိမ့်ဆက်မှုတွေလုပ်နေတဲ့လူခွေချိုးဖောက်မှုတွေအတွက်ပါတရားမျှတမှုရရှိခြင်းပါတယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်။မြန်မာနိုင်ငံတွင်းမှာ2012ခု2018ခုနှစ်အဖြစ်အပျက်တွေအပြင်လူခွေချိုးဖောက်မှုတွေကိုခေတ်ဆက်ဆက်ကျူးလွန်ခဲ့ရတဲ့နှစ်နာမှုတွေအတွက်တရားမျှတမှုတွေကိုသူတို့လိုနှစ်နာသူတွေအတွက်ရရှိခြင်းပါတယ်လို့ရိုဟင်ညာဒုက္ခသည်ဦးမောင်မောင်ကလည်းပြောပါတယ်။
ကျွန်တော်တို့တော့ဆင်းနိုင်မှာကကျွန်တော်တို့ဒီအဒီမှာမွေးဖွားလာခဲ့တာချင်းကပါကျွန်တော်တို့ဖားပြီးတော့ခွဲကြမှုတွေဒီပြင်းနိုင်မှုခင်ရတာပါခင်ပြီးတော့ကျွန်တော်တို့ကြီးလာရတာပါအခုအဒီမှာရှိတဲ့စီစုလူတွေပါအားရောမကြံဥပဒေနဲ့ပြစ်ချတာဥပဒေနဲ့ခင်းစီတာဥပဒေနဲ့တောင်းစားတာအခုတို့ဘာဒီကနေချူတာမဒီချီတာကျွန်တော်ကဒါကလုံးဝဆိုးစားတယ်ကျွန်တော်မြန်မာပြည်သူလူတွေနဲ့ကျွန်တော်ကလုံးဝအတူတူရေးတူရတဲ့ချင်းကျွန်တော်ကျွန်တော်မြန်မာပြည်သူလူထုအတွက်ပါကျွန်တော်ရဲ့ campaign မှာရှိတဲ့မူဆိုရင်ကပါအဲ့ဒီအခုခေတ်ကနေတော့မကူတော့ရှာတော့ပြချတော့မှအခုခင်စားနေရတဲ့ပြည်သူလူထုပါကျွန်တော်ခင်စားနေနေရတဲ့အတူတူပဲသူတို့ခင်စားနေရတဲ့ပုံစံအတိုင်းသူတို့လည်းကိုယ်တိုင်ကိုယ်စားလို့အခုခင်စားနေရတယ်အဲ့ဒီတော့ကျွန်တော်သူတို့အခုတိကျူလူမှုရရသူတို့အခုတိကတိအမှုရရမြေ campaign ကဟိုမှာရှိတယ် ICC ICJ ကုမှာသူတို့တရားရေးဆင်ရတရားစီရင်ပိုင်းနဲ့ကျွန်တော်ရှင်းနေသူတို့အခုတူတော့ကတိအမှုရမြေ campaign အဲ့ဒါကျွန်တော်ပြောမှာပါ
ရိုဟင်ညာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံဘက်ကတော့2012ခုနှစ်နဲ့2018ခုနှစ်ဒီမှာမြန်မာနိုင်ငံတွင်းဖြစ်ပျက်ခံရမှုတွေမှာဂမ်ဘီယာနိုင်ငံဟာနှင်နာသူမဟုတ်ခဲ့သလို ICJ အနေနဲ့လည်းစီရင်ပိုင်ခွင့်မရှိဘူးဆိုတာကိုကန့်ကွက်လာတင်သွင်းပြီးနှင်းဆူရှောင်လဲခဲ့တာပါလူမျိုးတုံးတက်ဖြတ်ခံရမှုတွေအတွက်တရားမျှတမှုရအောင်ဂမ်ဘီယာအနေနဲ့တရားစွဲဆိုနိုင်မှာမှအခုလက်ရှိမြန်မာပြည်မှာဖြစ်ပျက်နေတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ရေးလမ်းစာပွင့်သွားမယ်လို့လည်းကိုကာမေးတို့လူတို့ဟင်ညာတွေကရှုမိပါတယ
်ကျွန်တော်ကတွေ့ကျင်နဲ့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီလိုမတရားညှဉ်းပန်းနဲ့ဆက်နေတာကျွန်တော်တို့လူမျိုးသမီးတွေကိုပြောလို့ရမှာမဟုတ်ပါဘူးအကြတိုင်းရင်းသားတွေကိုလည်းဒီလိုနဲ့ခွဲလာတာနိုင်ပုံခဏချီကျော်လာပါပြီမရှိတဲ့လူမျိုးအလုံးလေးဒန်းတော်ကပွားရေးရသွားရင်ကျွန်တော်တို့ကတော့ justice ကိုပြလာမှလည်းကျွန်တော်တို့အတူမျိုးလာနေဆောင်မျိုးနေတာဖြစ်ပါတယ်ပထမအချိန်ကျမစိတ်ဆဲပွဲမှာလည်းဒေါအောင်ဆန်းစုကြည် Nobel ဆုရှင်ဒေါအောင်ဆန်းစုကြည်ကပြောခဲ့တဲ့စကားတွေကိုပဲအခုဒုတိယအချိန်မှာလည်းဒီစကားတွေကိုပဲသူတို့ပြောသွားတာပဲရှိတယ်ဂန်ဒီယာပတ်ကဆရာဆွေးလို့မရဘူးဆိုပြီးတော့ပြောတာရှိတယ်ဒါအမှန်ဒီမှာရှိတဲ့လူတွေကဗန်ဒီယာဘာကတုံးဆိုတာတဲ့ဟာကိုအမှန်တရားနဲ့အထောက်အထားဒီပြေဇုံဇုံကိုသင်ပြတာတဲ့အတွက်ကျွန်တော်တို့ justice ကြီးအတွက်မလို့ပြင်းလဲအဲလိုမှမအဆူရကိုကျွန်တော်တို့အချင်းချင်းဒီမှာရောက်လာတဲ့နေ့ချင်းရောက်လာတာရှိတယ်ကျွန်တော်တို့ကအများနဲ့ဒီစကားတခွင်းလို့ပဲပြောတာတာရှိတယ်ကဘာတရားရုံးကနေလည်းအဲ့ဒီ justice ကိုလိုချင်လို့ဖျားဆွဲတာကိုကျွန်တော်တို့ဟန်ကြအနေနဲ့ချုပ်ဆိုပါတယ် justice ကိုလိုချင်လို့ကျွန်တော်တို့အတွက်တရားစီပွဲအတွက်လည်းဗန်ဒီယာကိုလည်းကျွန်တော်တို့ဆု
မြန်မာနိုင်ငံမှာရိုဟင်ညာဆိုတဲ့အတုံးကိုတရားဝင်လက်ခံခေါ်ဝေါ်သတ်မှတ်ခြင်းမရှိခဲ့တဲ့မြန်မာနိုင်ငံဘက်ကနိုင်ငံတကာတရားခုံရုံးမှာပထမတစ်ချိန်တော့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်လာရောက်ရှောင်လဲခဲ့တယ်လို့အခုဒီချိန်မှာလည်းအာဏာသိမ်းရှစ်ကောင်စီဘက်ကလာရောက်ရှောင်လဲခဲ့တဲ့ ICJ နိုင်ငံတကာခုံရုံးတော်ကမြန်မာနိုင်ငံအရေးဂမ်ဘီယာနဲ့မြန်မာနိုင်ငံရှောင်လဲချက်တွေအပေါ်မှာမကြခင်မှာပဲဆုံးဖြတ်တော့မယ် ICJ နိုင်ငံတကာခုံရုံးရဲ့စီရင်ဆုံးဖြတ်ချက်တွေအပေါ်ဘင်္ဂလားဒေ့ရှ်ရောက်သိမ်းရချီတဲ့ရိုဟင်ညာတွေကတရားမျှတမှုရဖို့အရေးမျှော်လင့်နေကြသလိုမြန်မာပြည်တွင်းမှာကြံရိတ်ခဲ့တဲ့မွတ်စလင်တွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြကြောင်းပါရှင
် ICJ တရားရုံးကြားနာမှုအပေါ်မှာရိုဟင်ညာဒုက္ခသည်တွေရဲ့တုံ့ပြန်မှုတွေကိုမဆုမွန်ကစူးစီးတင်ပြခဲ့တာပါခင်ဗျာမကြခင်မှာတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းသောရဆင်ပေးစာကဏ္ဍသတင်းတွေကတူတာထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာ
မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Judel Chat 70B Asia Bin Juru Channel 103တမောင်းမဟုတ်Timecom 6 to 2 Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။
ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကိုပြည်ဝင်မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ပြည်ဝင်မြန်မာ Facebook ဆာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတည်ရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA အမေရိကန်တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ကျွန်တော်တို့တင်ဆက်နေတာဖြစ်ပါတယ်။အခုမနေ့ခင်းမှာတော့ကျွန်တော်တို့လိုင်းလိုမီတာ3249လမ်းလမ်းမီတာ190 kHz 1505ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။ဒီဒုတိယပိုင်းနိုင်ဝက်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဒီမြန်မာပြည်မှပေးစာသတင်းတွေကတုတ္တထူးခြားဆန်းပြားသတင်းများအစီအစဉ်မတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ပြခြင်းပါတယ်ခင်ဗျာ။ဒီတစ်ပတ်မှာတော့ဒီပြည်သွင်းနိုင်တင်ဆက်နေတဲ့ဒီအစီအစဉ်အတွက်ပဲလိုက်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုလိုက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အကြောင်းကိုဆွေးနွေးထားပါတယ်။မန်အင်ဂျင်နိုင်ကအကူအညီတင်ပြထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေပဲလိုက်မှုတွေချက်ချင်းရဖို့တောင်းဆိုလိုက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။မလရှိရနေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်သတ်မှတ်ပြီးကမ္ဘာတဝန်းလုံးမှာအမျိုးသမီးအခွင့်အရေးနဲ့ကြားမှဒန်းလူညီမျှရေးတို့အတွက်အသိမြင်များဝေရေလှူရှားမှုများနှင့်စင်ကျင်းပလေးရှိပါတယ်။အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်ပေါ်လာပုံအကြောင်းကိုတင်ပြရရင်1900ပြည့်နှစ်နောက်ပိုင်းဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေမှာအမျိုးသမီးလုံသမားများဟာလောက်ခလာစာမညီများမှုမတရားကောင်းပုံဖြတ်ခံရမှုလုပ်ငန်းခွင်မှာလိမ်ပိုင်းဆိုင်ရာကောင်းပုံဖြတ်ခံရမှုနဲ့ထိပါနှောက်ယှက်မှုကျန်းမာရေးနဲ့တားဆက်ချားခြင်းဆိုင်ရာစောင့်ရှောက်ခွင့်များဆုံးကျုံပြီးလူအခွင့်အရေးများချိုးဖောက်ခြင်းခံခဲ့ကြရပါတယ်1908ခုနှစ်မှာတော့အမျိုးသမီး1000ကျော်ဟာအမေရိကန်နိုင်ငံနယူးယောက်မြို့လမ်းမများပေါ်မှာချီတက်ဆန္ဒပြကြပြီးအမျိုးသမီးများမဲပေးခွင့်ရရှိရေးမျှတသောအလို့ရှင်သတ်မှတ်ပြီးအမျိုးသားများနဲ့လောက်ခလဆက်ဒန်းတူရရှိရို့အတွက်တောင်းဆိုခဲ့ကြပါတယ်။1910မှာတော့ဒိန်းမာနိုင်ငံကိုပင်ဟေဂင်မြို့မှာနိုင်ငံတကာအမျိုးသမီးအလို့သမားမီလာကန်ကိုကျင်းပခဲ့ပါတယ်။အဲ့ဒီမီလာကန်မှာဂျာမန်ဆိုရှယ်ဒီမိုကရက်တစ်ပါတီအမျိုးသမီးဌာနခေါင်းဆောင်ကလာရာဇကင်ကအမျိုးသမီးများအခွင့်အရေးဒန်းတူညီမျှရရှိရေးအတွက်နှစ်စဉ်ရက်တရက်သတ်မှတ်ပြီးနိုင်ငံတိုင်းမှာကျင်းပဖို့အဆိုတစ်ခုတင်သွင်းခဲ့ပါတယ်။အဲ့ဒီညီလာခံကိုနိုင်ငံပေါင်း18နိုင်ငံကအလို့သမားတမကများဆိုရှယ်လစ်ပါတီများမှအမျိုးသမီး100ကျော်တက်ရောက်ခဲ့ကြပြီးကလာရာဇကင်ရဲ့အဆိုကိုသဘောတူညီခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်1912ခုနှစ်မှာမတ်လ19ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်စတင်သတ်မှတ်ခဲ့ကြပြီးအမျိုးသမီးအခွင့်အရေးအတွက်တောင်းဆိုခဲ့ကြပါတယ်။
1913မှာတော့မက်ရှလာရှင်ရဲ့နေကိုအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့အဖြစ်ကြောင်းလဲသတ်မှတ်ခဲ့ကြပါတယ်။1985ခုနှစ်မှာတော့ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကမက်ရှလာရှင်ရဲ့နေကိုအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့အဖြစ်တရားဝင်သတ်မှတ်ပြီးစတင်ကျင်းပခဲ့ပါတယ်။ယခုနှစ်2022ခုနှစ်အတွက်အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့ဆောင်းပုဒ်ကတော့ Break the Bias ဗလိုက်မှုတွေချက်ချင်းရပ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း2010ပြည့်နောက်ပိုင်းမက်ရှလာရှင်ရဲ့နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထိမ်းအမှတ်ပွဲတွေကိုအမျိုးသမီးအဖွဲ့အစည်းတွေကဦးဆောင်ပြုလုပ်ခဲ့ကြတာတွေ့ရပါတယ်။နှစ်စဉ်မက်ရှလာရှင်ရဲ့နေ့မှာအခမ်းအနားပွဲတွေပြုလုပ်တာအပါအဝင်အမျိုးသမီးအခွင့်အရေးများကိုအများပြည်သူသိရှိအောင်လှုံ့ဆော်တဲ့ပွဲတွေအမျိုးသမီးများအခွင့်အရေးနဲ့ဆိုင်တဲ့စကားဝိုင်းတွေပြုလုပ်ပြီးမီဒီယာတွေကနေထုတ်လင်းတာတွေပြုလုပ်လေးရှိပါတယ်။ဒါကြောင့်အမျိုးသမီးများနေ့အခမ်းအနားပွဲတွေအမျိုးသမီးအခွင့်အရေးတွေအတွက်စီယုံလှုပ်ရှားမှုတွေလုပ်ရတယ်ဆိုတာကိုအမျိုးသမီးအရေးတက်ကြွလှုပ်ရှားသူတအူးဖြစ်တဲ့ဒေါခင်လေးကအခုလိုပြောပါတယ
်အဓိကကျင်းပရတဲ့ရည်ရချက်ကတော့အမျိုးသမီးများကိုဂုဏ်ပြုနိုင်ဖို့ဖြစ်ပါတယ်နံပါတ်1အချက်ကတော့မူဝါဒချမှတ်သူတွေအစိုးရအဖွဲ့တွေဥပဒေပြုသူတွေအနေနဲ့အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးအတွက်အစီအစဉ်တွေကိုချမှတ်ထည့်သွင်းနိုင်အောင်အတွက်လှုံ့ဆော်မှုပြုလုပ်နိုင်ရန်ဖြစ်ပါတယ်။နံပါတ်3အချက်နေရာတော့အများပြည်သူတွေအနေနဲ့လည်းအမျိုးသမီးတွေရဲ့အခမ်းအနားကဏ္ဍအရေးကြီးပုံနိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာအမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်မှုတွေကိုပိုမိုသိရှိနိုင်အောင်အတွက်အသိပညာပေးဖို့ဖြစ်ပါတယ်။ဒီရည်ရွယ်ချက်အဓိက3ချက်နဲ့ပဲကျွန်တော်တို့မြန်မာနိုင်ငံမှာလည်း BB Saya, Mutuminianiku, Jimba, Pilo Lakejara, Pipare, Gulu Kakere Kalamaro, Tamarua, Pons and Mupian Biro, Social Media, Online Yani, the Sene, Yanangianine, Mutuminianiku, Select, Jimba, Pilo Nijabare.
Mamananga Louis, yet the Wedjoha, a Mutumidi Pipare. Gababa, yet the town says, Yea, Mamma Louis, ma, a Mutumiga, Nazati Tatama, Shiaga, no Shidelu, Tiabare. A Muda Wee, dear. အမျိုးသမီးဦးရေကပုံများနေတာတွေ့ရမှာဖြစ်ပါတယ်ဒါကိုကြည့်ရင်အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဟာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဆက်ဆက်နေတယ်ဆိုတာသိတာထင်ရှားလာပါတယ်ဒါကြောင့်အစိုးရမူဝါဒချမှတ်သူတွေဟာအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးနဲ့ခေါင်းဆောင်မှုခန်းကဏ္ဍမှာအမျိုးသမီးတွေပုံမူပါဝင်ရေးကိုအလေးထားဖို့လိုအပ်တယ်ဆိုတာအထူးပြ
ကျွန်တော်တို့ရဲ့အမျိုးသမီးတွေရဲ့အင်အားအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုအထင်ရှားတွေ့မြင်ကြရမှာပါ။မြေပြင်ကနေကောင်းဆောင်မှုပိုင်းအထိအစဉ်တိုင်းကဏ္ဍတိုင်းမှာအမျိုးသမီးတွေပါဝင်ဆောင်ရွက်နေကြတာကိုတွေ့ကြရမှာပါ။ မြန်မာ့မျိုးဦးတော်လှန်ရေးကြီးမှာအမျိုးသမီးတွေဟာရှေ့တန်းကနေရွရွချွန်ချွန်ပါဝင်ပြီးမတရားမှုကိုတိုက်ထုတ်လျက်ရှိပါတယ်။တမိုင်းရဲ့အရွေးတစ်ခုမှာတဒက်တအားပါဝင်ကြတဲ့အမျိုးသမီးတွေကိုဂုံပြုတ်တဲ့အနေနဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေမှာပါဝင်ဆင်နွှဲကြဖို့ဖိတ်ခေါ်တဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ
ဒီနေ့အတွက်သူတို့ရဲ့စောင်းဘုတ်ကတော့ဘက်လိုက်မှုတွေချက်ချင်းရအာနာရှင်စနစ်အမြင့်ဖြတ်ဖြစ်တယ်လို့ဖော်ပြထားပါတယ်။အမှန်တကယ်တော့အမျိုးသမီးအခွင့်အရေးဆိုတာလူ့အခွင့်အရေးတစ်ရပ်ပါပဲ။တောင်းယူနေရမယ့်အရာတောင်မဟုတ်ပါဘူး။လူသားတိုင်းရရှိရမယ့်မိုးရပါအခွင့်အရေးပါ။အမေရိကန်နိုင်ငံသားယုံကြည်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဟစ်လာရီကလင်တန်ကတော့လူ့အခွင့်အရေးဆိုတာအမျိုး
တံပြီး အမျိုးသမီးတွေရဲ့ စွမ်းဆောင်ရည်တွေကို အတိမတ်ပြုဖို့လိုပါတယ် ဒါမှသာ လူအဖွဲ့အစည်းကြီးဟာ ပိုမိုဖွံ့ဖြိုးပြီး ငြိမ်းချမ်းသာရမှာ ဖြစ်ကြောင်းပါခင်ဗျာ
ဤတွင်နိုင်အပတ်စဉ်တင်ဆက်နေတဲ့ ကမ္ဘာမြမမီဒီယာအမြင်ကွင်း အကြောင်းကို နားဆင်ကြရပါပါခင်ဗျာ အခုတခါတော့ မြမပီမပေးစာများကဏ္ဍကို မအေးတန်နာကျော်ကတင်ဆက်မှာဖြစ်ပါလေဗျာ
ရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာရီအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း ကစားစားထက်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဗျို့ရီကျွန်တော်နားထောင်လာတာ၃နှစ်ရှိပါပြီဒီလုံးတဲ့လေးမကြားရရင်တော့မနေနိုင်တော့ပါဘူးသတင်းတူစာမျက်နှာတူတွေများနေတဲ့အချိန်မှာဗျို့ရီရဲ့သတင်းတွေနဲ့ပဲသတင်းမှန်ကိုနားထောင်နေတာပါကျေးဇူးတင်ပါတယ် Facebook ရော YouTube Channel မှာပါ Subscribe လုပ်ထားပါတယ်ကျွန်တော်ကထော့ဖန်ပါကိုဗစ်ပေးမှလည်းကင်းဝေးကြပါစေဗျို့ရီဝိုင်းတော်သူဝိုင်းတော်သားများတဲ့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါအကဟုတ်ကဲ့ပါကိုအကဆိုထက်ရင် ထော့ဖန်တယောက်ဖြစ်တယ်ဆိုပြီးတော့အထူးအားပေးပါတယ်ဆိုလို့ကျေးဇူးတင်ပါတယ်နော်ဗီဒီယိုကိုရုပ်မြင်သံကြားအပြင်အွန်လိုင်းဆာမျက်နှာတွေဖြစ်တဲ့ Facebook တို့ YouTube တို့ကဖမ်းယူနိုင်စင်တယ်ဆိုလို့လည်းထပ်ဆင့်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်အဲနဲ့ယူကရိန်းနိုင်ငံကိုရုရှားက ကျူးကျော်ဝင်ရောက်ပြီးတော့စစ်စင်ရတဲ့ကိစ္စဗီဒီယိုတော်ရရှင်နေစာရီတော်တော်လေးရေးလာကြမှတ်ချက်တွေလည်းရေးလာကြပါတယ်เนาะဒီချက်မှာတော်ရရှင်တယောက်ကမင်္ဂလာပါဗီဒီယိုရဲ့ဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးအေးချမ်းပါစီလို့ဆုတောင်းပေးပါတယ်စင်ကြီးတော်တရားမရှိတဲ့နိုင်ငံခေါင်းဆောင်တွေကြောင့်လူသားတွေဒုက္ခရောက်ကြရပါတယ်ဒီလိုခေါင်းဆောင်တွေအမြန်ချုပ်ငိမ့်သွားပါစေကျွန်မဆုတောင်းမိပါတ
ရုရှားနိုင်ငံကယူကရိန်းနိုင်ငံကိုဝင်ရောက်ပြီးကျူးကျော်ဆင်နွှဲနေတဲ့အချိန်မှာပဲ VOA နဲ့ BBC ပါဝင်နိုင်ငံသားသတင်းမီဒီယာတွေကိုရုရှားကပိတ်ပင်လိုက်တယ်ဆိုပြီးတော့ဒီနေ့ကပဲသတင်းထုတ်ပြန်ပါတယ်။ VOA American တန် BBC British အတန်းတွေဌာနတို့ကထုတ်လွှင့်နေတဲ့တစိ့တစ်ပိုင်းပါဝင်အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကိုဝင်ရောက်ကြည့်ရှုခွင့်ပိတ်ပင်လိုက်တယ်လို့ရုရှားသတင်းမီဒီယာစောင့်ကြည့်ရေးဌာနကတောက်ကြနေကပဲကြေညာသွားတာဖြစ်ပါတယ်။တဲ့မားတွေကိုတမင်စက်တဲ့စနစ်တကျဖြန့်ချီထုတ်လွှင့်နေကြလို့အင်တာနက်ဆိုင်အများအပြားကိုတင်းတင်းကျပ်ကျပ်ကန့်တတ်လိုက်တယ်လို့သူတို့ကပြောထားပါတယ်။အခုဆိုရင်ရုရှားအစိုးရကယူကရိန်းကိုဝင်ရောက်ကျူးကျော်တာဖေဖော်ဝါရီလ24ရက်နေ့ကစလို့နှစ်ပတ်လောက်ရှိလာပါပြီနော်။သူတို့နိုင်ငံတွင်းမှာရှိတဲ့မီဒီယာတွေကိုဒီစစ်ပွဲနဲ့ပတ်သက်ပြီးတော့အထူးစစ်ဆင်ရေးလို့ရင်းညွှန်းသုံးနှုန်းမှုလည်းအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။လိုက်နာတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုသတိပေးထားပြီးတော့သူတို့တင်ထားတဲ့စာသားတွေကိုဖျက်ပစ်ဖို့အမိန့်ပေးထားတာပါ။မဖျက်ရင်သူတို့ညံ့ကြချက်မလိုက်နိုင်ရင်ဒဏ်ရိုက်မယ်ဆိုတာတွေလည်းပြောထားပါသေးတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA သောရရှင်ကရေးလာကြတဲ့အမှတ်ချက်တွေကိုပြောပြပေးချင်ပါသေးတယ်။ခင်မောင်တန်းဆိုတဲ့သောရရှင်ကအာနာရှင်ဆိုတာလူတို့ကသူ့ကိုလူကြီးလူကောင်းတစ်ယောက်လို့မြင်စေချင်ပါသေးတယ်။သူ့လို့တမျှအမှန်တွေကြီးပဲလို့မြင်စေချင်ပါသေးတယ်။သူမားတာကိုဝေဖန်ထောက်ပြတာမျိုးကိုမလိုလားပါဘူး။ဒီနေ့အဖြစ်လူလူကိုနားနဲ့မျက်စိမပွင့်စေဘဲနဲ့ခတ်တုံတုံလူသားတွေဖြစ်ရှိစေချင်တာပါ။ဒါမှလည်းသူလှုပ်ချင်တာလှုပ်လို့ရမှာလေ။နိုင်ငံတစ်ခုရဲ့စတုထမနိုင်ဖြစ်တဲ့သတင်းမီဒီယာကဏ္ဍဒါကြောင့်ထိ ंछ ုပ်ထားတာပါ။အဲအဲ့ဒါအာနာရှင်တွေရဲ့သဘောတဘာဝပါ။အံ့ဩစရာမရှိပါဘူးတဲ့ရေးလာပါလေ။ထက်ဆိုရတော့အရှင်ကတော့အာနာရှင်တွေအကုန်လုံးတပုံစံနဲ့ပါ။အကျင့်တွေဇေယိုက်တွေကအစားတွေးခေါ်စဉ်းစားပုံသုံးသပ်ပုံအဆုံးပါပဲတဲ့။နိုင်ငံသားသတင်းတွေကိုပိတ်ပင်နေဆိုတာပြည်သူတွေရဲ့မျက်စိနှာကိုပိတ်လိုက်တာပါကိုလို့တာမှန်နေတယ်မဖွင့်ရဲစရာပါရှိလို့လေတဲ့ကိုလို့ရက်ကိုမယုံကြည်လို့ပိတ်ရတာပါဆိုပြီးဆိုလာပါတယ်ဒါပေမဲ့ဒီမှာသောရရှင်တချို့ကလည်းသတင်းမီဒီယာဆိုတာပိတ်ပင်နေမှာလို့ရေးလာတာပါရွေးထက်ကျော်ဆိုတဲ့သောရရှင်ကမြန်မာပြည်ကိုလည်းပိတ်တင်ပါတယ်တဲ့အချိန်ကာလတစ်ခုထိသတင်းကိုသတင်းလို့မရေးဘဲနဲ့မိလာလာလေးပင်တွေများနေလို့အချိန်ကာလတစ်ခုထိပိတ်ပါဆိုတော့ရေးလာတာပါနောက်ထပ်မောင်ကုတာဆိုတဲ့သောရရှင်ကတော့သတင်းမီဒီယာဆိုတာငွေပေးနိုင်တဲ့သူရဲ့မျက်နှာကိုပဲလိုက်ပြီးပြောတတ်ပါတယ်။အမှန်တရားပြောအမှန်တရားရေးအရှိကိုအရှိတိုင်းရေးပြောဘယ်မှလိုက်တဲ့မီဒီယာဆိုတာဒီကမ္ဘာမှာမရှိပါဘူးလို့ဆိုလာပါတယ်။ဒါကတော့ရုရှားနိုင်ငံကဒီသတင်းမီဒီယာတွေကိုပိတ်ပင်လိုက်တဲ့ကိစ္စထောက်ခံတဲ့သတင်းရှင်တွေရဲ့အမြင်မှာတန်ထွန်းဆိုတဲ့သတင်းရှင်ကတော့မကောင်းမှုမှန်သမျှမကြံအောင်လုပ်တဲ့သူတွေဟာသူတို့မကောင်းကြောင်းကမ္ဘာအသိမာကိုထိတ်လန့်ကြပါတယ်။သတင်းတွေကိုဥရေမဲ့ပိတ်တော့တာပါ။ကျွန်းစရာခြေရာကိုတထက်တဲ့တူအောင်နင်းကြပါတယ်ဆိုပြီးရေးလာပါတယ်။စိုင်းမျိုးသူကလည်းတရေအမောင်ချမီးအမောင်ချမဝရေစာစာပေးရယူခိုင်းတာလို့ဟုတ်တာဟုတ်ဟုတ်မဟုတ်ဟုတ်ပြောတာဟုတ်ဟုတ်မဟုတ်ဟုတ်အမှန်လို့မှတ်ယူအာနာရှင်တွေရဲ့လုပ်ရက်တွေပါတဲ့ဒီမှာတရေအမောင်ချမီးအမောင်ချဆိုလို့မြန်မာနိုင်ငံမှာလည်းတရေအမောင်ချမီးအမောင်ချဆိုလို့လောလောဆယ်မီးပြတ်နေတဲ့အခြေအနေကိုသတိရမိပါတယ်နော်ရှင်တရားမေကွန်လင်းမေးလာတာကိုလည်းဖြေးချပေးကြပါရစေ။မတူလာဆိုတဲ့သောရရှင်ပါ။မင်္ဂလာပါ view ရေးတဲ့။ Omicron ဖြစ်ပြီဆိုရင်ဘာဆေးတောက်ရမလဲသိချင်လို့ပါဖြေးချပေးပါဆိုရေးလာပါရစေ။ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလည်း COVID စတုထလိုင်း Omicron ပိုးကူးစက်မှုတွေမြင့်တက်လာပြီးတော့စတုထတလိုင်းနဲ့လည်းရင်ဆိုင်နေရပြီမလို့တခြားသောရရှင်တွေလည်းဒီသိချင်တဲ့မေကွန်ဖြစ်တယ်လို့ထင်ပါရဲ့နော်။ဒါကြောင့်မလို့မြန်မာနိုင်ငံမှာအခုရင်ဆိုင်ကြုံတွေ့နေရတဲ့ COVID စတုထလာ Omicron ပိုးဘလို့ရင်ဆိုင်ကာကွယ်ရမလဲဆိုရဲအကြောင်းနဲ့ပတ်သက်ပြီးတော့စီးကျင်နေရှင်တော့ကျွန်တော် view ကထုံးလင်းပေးတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်နောက်ပြီးတော့အပတ်စဉ်တိုင်းကိုဝင်းမင်းတင်ဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်တို့မှာကြည့်ရှုနားဆင်နိုင်ပါတယ်လို့ပြောချင်ပါတယ်လောလောဆယ်ကိုဝင်းမင်းရောလူတို့နဲ့ကျန်းမာရေးအစီအစဉ်တင်ဆက်ပေးတဲ့ဒေါက်တာတန့်ဆောင်ရောကဒီမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ Omicron COVID line နဲ့ပတ်သက်ပြီးတော့အသိပညာပေးမှုတွေနောက်ပြီးတော့သိထားတဲ့အချက်အလက်တွေကိုတင်ဆက်ပေးနေတာဖြစ်လို့ပါအစီအစဉ်တွေကိုနားထောင်လာရအောင်လွတ်သွားရဲဆိုတော့ဒီအစီအစဉ်တွေကတော့ကျမ်းမာရေးအစီအစဉ်ကိုဗုဒ္ဓဘူးနေ့တိုင်းမှာတင်ဆက်ပေးနေပြီးတော့လူတို့နဲ့ကျမ်းမာရေးအစီအစဉ်ကိုတော့တနင်္ဂနွေ TV အစီအစဉ်မှာတင်ဆက်ပေးပါတယ်။ဒီအစီအစဉ်တွေကိုမချိလိုက်ရအောင်နားမထောင်လာရအောင်ပြန်ပြီးကြည့်ရှုခြင်းနဲ့နားဆင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ Facebook စာမျက်နှာနဲ့ Web စာမျက်နှာပေါ်မှာပြန်ပြီးကြည့်ရှုနားဆင်နိုင်ပါတယ်နော်။ဒါနဲ့မြန်မာအင်ဂျင်နီယာထိုင်းနိုင်ငံရဲ့မြန်မာနဲ့ထိစပ်နေတဲ့မဲဆောင်မျိုးတွေမှာတော့ဒီမျိုးလေးကမြန်မာပြည်ကရွှေပြောင်းလုပ်သားတွေရောပြီးတော့အာနာသိန်းလို့တစ်ဖက်နိုင်ငံကိုထွက်သွားကြတဲ့လူတွေရောရှိနေတဲ့မြို့ပါ။အဲ့မြို့မှာတော့ကိုဗစ်ကူးစက်မှုတွေလောလောဆယ်မြင့်တက်နေတယ်။ထိုင်းတွေရောမြန်မာတွေရောနေ့စဉ်နေ့စဉ်ရာတော်တော်များများကူးစက်နေကြတယ်လို့ဆိုလာပါတယ်။ဒါကြောင့်မလို့လဲတက်ဆိုင်ရာတာဝန်ရှိသူတွေကတော့ဒီထ ထိုင်းနိုင်ငံမှာနေထိုင်ွက်တရားဝင်ရှိရှိမရှိရှိမိသူမစုလာပြီးတော့ကာဝယ်ဆေးထိုးနိုင်ပါစီဆိုပြီးတော့နှိုးဆော်နေတာပါ ဒီလိုမျိုးကိုဗစ်မျိုးကွယ်တဲ့အိုမီကရွန်ကူးစက်မှုပြန့်ကျတဲ့နိုင်ငံတွေလည်းပြန့်ကျလာကြအောင်နိုင်ငံအများပြားကတော့ပြည်ဝင်ခွင့်ကသက်ချက်တွေပြန်လျှော့ပေးပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးရေးလာတဲ့သတင်းကတော့ခရစ်စတယ်ဝိုက်ပါ။သူကကျမတို့မြန်မာနိုင်ငံမှာတော့မဖွင့်တော့ဘူးထင်ပါတယ်တဲ့။ကိုဗစ်အကြောင်းပြပြီးတော့ပိတ်လို့ကောင်းတော့ပြီးခဲ့တဲ့ဇူလိုင်2020ကိုဗစ်တတိယလှို တာဖြစ်ပါတယ်။အချိန်အကန့်အသတ်ကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်ရှင်။သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြောဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်။ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်လေးရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammy ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရော့ရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။အေးသနာကြရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရအပြီးမှာတော့မင်းညိုလင်းတင်ဆက်မဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
။လူသမိုင်းကြောင်းတစ်ချောင်းမှာလူသားတွေအချင်းချင်းအကြားအသက်တည်ဆင်းနိုင်တဲ့လက်နဲ့အမျိုးမျိုးအသုံးပြုပြီးတိုက်ခိုက်ကြတဲ့စစ်ပွဲပေါင်းများစွာဖြစ်ပွားခဲ့တာကိုသမိုင်းကြောင်းတွေအားကြည့်နိုင်ပါတယ်။ပြည်ရင်းမှာဖြစ်တဲ့စစ်ပွဲတွေရှိသလိုတိုင်းပြည်တစ်ခုနဲ့တစ်ခုအကြားဖြစ်ပွားတဲ့စစ်ပွဲတွေလည်းရှိခဲ့တာပါဒီလိုဖြစ်ပွားတဲ့စစ်ပွဲတွေမှာလက်နေငယ်တွေနဲ့ရင်ဆိုင်ပစ်ခတ်တိုက်ခိုက်ကြတဲ့စစ်ပွဲတွေရှိသလိုအမှုမှုလက်နေတွေအသုံးပြုပြီးတိုက်ခိုက်ကြတဲ့စစ်ပွဲကြီးတွေလည်းရှိခဲ့ပါတယ်စစ်ပွဲတွေဖြစ်တဲ့အခါလူအသက်ဆုံးရှုံးမှုထိခိုက်ဒဏ်ရာရမှုဆိုတာတွေကရှိစမြဲပါပဲဒါကြောင့်ပထမကမ္ဘာစစ်ကြီးဖြစ်ပွားခဲ့ချိန်ကစလို့အခုချိန်ထိဖြစ်ပွားခဲ့တဲ့စစ်ပွဲတွေအတွင်းမှာလူအသက်ဆုံးရှုံးမှုတွေအများဆုံးဖြစ်ခဲ့တဲ့စစ်ပွဲကာလကိုကြည့်မယ်ဆိုရင်တော့ဒုတိယကမ္ဘာစစ်ပွဲကာလပဲဖြစ်ပါတယ်1939ခုနှစ်စက်တင်ဘာလ1ရက်နေ့ကနေ1945ခုနှစ်စက်တင်ဘာလ2ရက်နေ့အထိ6နှစ်ကြာခဲ့တဲ့ဒုတိယကမ္ဘာစစ်ကြီးထဲမှာခမန်းကြီးလူအသက်ပေါင်း390ကျော်အသက်ဆုံးရှုံးခဲ့ရတာပါဒီထဲမှာစစ်မှုထမ်းက23တန်းကနေ25တန်းကြာသေဆုံးတာဖြစ်ပြီးအရက်သားတွေကတန်း50ကနေ55တန်းကြာသေဆုံးခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်သေဆုံးရသူအများစုဟာစစ်မှုထမ်းမဟုတ်တဲ့အရက်သားတွေဖြစ်တယ်လို့သမိုင်းမှတ်တမ်းတွေကဖော်ပြကြပါတယ်။အဲ့ဒီအချိန်ကကမ္ဘာလူဦးရေ300ခန့်နှုန်းသေဆုံးသွားတာဖြစ်တယ်လို့ပြောရမှာပါ။သ
သေးဆုံးမှုတွေထဲမှာစစ်ပွဲတွေအတွင်းထိခိုက်မှုကြောင့်သေဆုံးမှုက96တန်းကျော်ရှိပြီးကျန်တဲ့သေဆုံးမှုတွေကတော့စစ်ပွဲတွေနဲ့ဆက်နွယ်နေတဲ့ရောဂါပိုးရာပိုးတွေငှက်မှုခေါင်းမောင်းမှုပိုးတွေနာစီတွေရဲ့တပ်ဖြတ်မှုကိုခံရတဲ့ဂျူးတွေလို့လူမျိုးရုံးတပ်ဖြတ်ခံရမှုတွေကြောင့်အသက်ဆုံးရှုံးရတာတွေဖြစ်ပါတယ်။ ကမ္ဘာနိုင်ငံပေါင်း30ကျော်ပါဝင်ခဲ့တဲ့အဲ့ဒီဒုတိယကမ္ဘာစစ်ပွဲကာလကြီးမှာအဲ့ဒီအချိန်ကဆိုဖီယက်ယူနီယံဖြစ်တဲ့ရုရှားကအသက်ဆုံးရှုံးမှုအများဆုံးဖြစ်တယ်လို့မှတ်တမ်းတွေမှာဖော်ပြပါတယ်။ဆိုဖီယက်ကလူပေါင်း27,000ထောက်သိန်းကျော်သေဆုံးပြီးဒုတိယအများဆုံးအသက်ဆုံးရှုံးသူတွေကတရုတ်နိုင်ငံသားတွေပါ။တရုတ်လူမျိုးခုနှစ်သန်း၈သိန်းလောက်သေဆုံးခဲ့ပါတယ်။ နိုင်ငံအလိုက်ကြီးမဲ့ဆိုရင်တော့ပိုလန်နိုင်ငံကလူအသက်ဆုံးရှုံးမှုရာနှုန်းအများဆုံးဖြစ်ပါတယ်။နိုင်ငံမှာရှိတဲ့လူဦးရေအားလုံးရဲ့19%ရာခိုင်နှုန်းကျော်အသက်ဆုံးရှုံးသွားပါတယ်။အဲ့ဒီအချိန်ကလူဦးရေ35,000ကျော်တဲ့6သိန်းကျော်သေဆုံးသွားတာဖြစ်ပြီးအများစုကအရက်သားတွေပါ။ဒုတိယကမ္ဘာစစ်ကြီးအတွင်းမဟာမိတ်တွေထဲမှာပါတဲ့ဗြိတိသျှလက်အောက်ခံမြန်မာနိုင်ငံကလည်းသေဆုံးမှုများတဲ့စီးရ twin te song twa khe ya ma gaba ma lu ate pyao mya song phit de ai dutiya gaba se chi twin ma ni ba myet de chao phit khe de sit pwe ri ga ate pyao mya song sit pwe ri phit ba de Russia, Belarus, Ukraine, and Yanu, Pepe, Sisene, Kilometer, Tatalia, Shiliare, Nibam Yitashao, Napet, the Tabang, Lizan Lao, Pian Atlan, Taika, Mui, Pikepi, Napet, Acha, Sungale, Susubao, Tatan, Hati, Shitang, George, Shigera, Pipari.
The Ningle in Yarine, the Ninlani, Menekin, Naima, Manu, Nulin, Tinsani, the Rene, they got two seasons. နားဆင်ရတာဖြစ်ပါတယ်ခင်ဗျအခုဆက်ပြီးတော့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ချင်ပါတယ်ဘူကီနာဖာဆိုနိုင်ငံကမြန်မြန်မျိုးသားတူအာဂဇာဝေဖန်ရေးသတင်းသမားတူအနေနဲ့အောင်မြင်နေပါတယ်နိုင်ဂျီးရီးယားနိုင်ငံမိတ်ကပညာရှင်တူအားတော့သူ့ရင်ပတ်ပေါ်မှာနာမည်ကြီးတဲ့လူတွေရဲ့ပုံတွေကိုဖန်တီးရေးချင်နေပါတယ်ဒီလိုကမ္ဘာတစ်လွှာထူးခြားတဲ့သတင်းတွေကိုကိုငင်းညာ
ဘာကီနာဖာဆိုနိုင်ငံကမျက်မမြင်အမျိုးသားတဦးဟာအားကစားဝေဖန်ရေးသတင်းသမားတဦးအနေနဲ့အောင်မြင်နေပါတယ်။အဗ်ဒူလာယေဘန်ဒိုဝါကိုဟာဘာကီနာဖာဆိုနိုင်ငံမှာရှာရှာပါပါမျက်မမြင်သတင်းသမားတဦးဖြစ်ပြီးတော့နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ RTP မှလည်းအားကစားဝေဖန်တုံ့ပြန်ချက်ပေးသူတဦးဖြစ်ပါတယ်။ဘန်ဒိုဝါကိုဟာဆယ်ကျော်သက်အရွယ်2008ခုနှစ်တုန်းကမျက်စိကွယ်သွားခဲ့တာဖြစ်ပြီးအာယုံကြောတွေထိခိုက်သွားခဲ့တာလို့ကုသပေးခဲ့တဲ့ဆရာဝန်တွေကပြောပါတယ်။အားကစားပြိုင်ပွဲတွေမှာတခြားကြီးညာတဲ့သူတွေသတင်းသမားတွေရဲ့ပြောဆိုသုံးသပ်မှုတွေကိုဗီဒီယိုကနေနားထောင်တယ်လို့ကင်းကနဲခန့်မှန်းချက်တွေအပေါ်အခြေခံပြီးသူကသုံးသပ်ချက်တွေကိုပြောဆိုပါတယ်။သူကိုယ်တိုင်လည်းငငယ်ကဘောလုံးကစားခဲ့ပြီးတော့အားကစားသမားတိုင်းရဲ့ကစားပုံနေရာနဲ့အကျိုက်တွေကိုသိနေတာကြောင့်အခုလိုသုံးသပ်နိုင်လာလို့သူကပြောပါတယ်။ဘာကီနာဖာဆိုနိုင်ငံမှာ2015ခုနှစ်အစိုးရအချက်အလက်တွေအရမျက်မမြင်1.4%ရှိပြီးတော့သူတို့အများစုအတွက်အလုပ်ကိုင်ခွင့်လန်းကရှားပါပါတယ်။မျက်မမြင်သူတွေကိုဖယ်ကျင်ထားပြီးနှိမ့်ချဆက်ဆံကြတဲ့အပြင်မိဘတွေကလည်းမျက်မမြင်သားသမီးတွေကိုပညာမသင်ခိုင်းတဲ့အတွက်အနာဂတ်မှာအလုပ်ကံရဖို့ကလည်းခဲယဉ်ပါတယ်။ဒီလိုအကြောင်းတွေရှိတာကြောင့်ဗန်ဒါအိုကိုအနေနဲ့အတန်ဆွမ်းတွေရဲ့အခွင့်အရေးတွေကိုရရှိစေဖို့နဲ့သူတို့ကိုထိခိုက်စေတဲ့အကြောင်းအရာတွေကိုပြုပြင်ဖို့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုတည်ထောင်ပြီးကြိုးပမ်းနေသူလည်းဖြစ်ပါတယ်။ဗန်ဒါအိုကိုဟာမျက်မမြင်အားသာဝေဖန်သုံးသပ်သူတူဦးဖြစ်ပြီးသူ့ရဲ့သုံးသပ်ချက်တွေဟာဓမ္မရိတန်ကြတာကြောင့်နားထောင်လို့ကောင်းတဲ့အကြောင်းသူ့ရဲ့ပြည်သက်တချို့ကတော့ပြောဆိုကြပါရဲ့ရှင
်။လီဗျားနိုင်ငံမြို့တော်ထရိုပိုလီနာကမြို့ကလေးတစ်ခုမှာပထမအဆုံးကျက်ဖအနှပိုင်ပွဲကျင်းပခဲ့ပါတယ်။နှုတ်သီးအစ6လောက်အဆုံးအမျိုးမျိုးသောကျက်ဖမျိုးတွေတဲကအလှဆုံးကျက်ဖကိုရွေးကြတာပါ။ကျက်ဖတွေကိုသူတို့ရဲ့အရွယ်အစားအယောင်နဲ့အမွှေးတောက်ပပုံတွေကိုချီပြီးအဆင့်တက်မှတ်ကြတာပါ။ဒီနှစ်မှာတော့ပထမရသွားတဲ့ကျက်ဖကအမှတ်63.8မှတ်ရသွားပါတယ်။အဖြူနဲ့အမဲရောင်ရှိတဲ့ဒီကျက်ဖတ်ဟာအဝါရောင်တောက်တောက်6လောက်ရှိသလိုအကောင်ကလည်းတော်တော်ကြီးပါတယ်။ပရိပခ္ခတွေဖြစ်ပွားနေတဲ့လေပြားနိုင်ငံမှာတိုက်ပွဲတွေအစားလူငယ်တွေအတွက်တစ်ခုခုစိတ်ဝင်စားစရာရစေဖို့အတွက်အခုလိုပွဲကိုကျင်းပတာဖြစ်တဲ့အကြောင်းပွဲစီစဉ်သူတို့ကပြောပါတယ်။စုတွေကတော့ဒေါ်လာ50ကနေ800အထိချီးမြှင့်ခဲ့ပါတယ်ခင်ဗျာ။
နိုင်ငံရေးနိုင်ငံကမိခင်ပညာရှင်တို့ကတော့သူ့ရင်သက်ပေါ်မှာနာမည်ကျော်ကြားထင်ရှားသူတွေရဲ့ပုံတွေကိုဖန်တီးရေးချယ်နေပါတယ်။အ
အသက်23နှစ်အရွယ်မိတ်ကပညာရှင်ဦးနီမယ်ရီအာယိုမီဒီဟာသူခနာကိုကိုကင်းဖတ်စာတစ်ခုလိုသဘောချပြီးပုံတွေကိုရေးချဲနေတာပါပုံတစ်ခုပြီးဖို့အတွက်အချိန်9နာရီကျော်လောက်အချိန်ယူရပြီးသူ့ရဲ့ကိုယ်ပေါ်မှာရေးချဲတာဖြစ်တာကြောင့်
အများမီဒီတခိုးလုံးကတ်ခဲနာကျင်ရတယ်လို့လည်းသူကပြောပါတယ်။တခါတလေသူဆွဲတဲ့ပုံတူကမတူတဲ့အတွက်လည်းပြန်ဖြက်လိုက်ပြန်ရေးလိုက်လှုပ်ရတာကြောင့်အချိန်ပိုကြတယ်လို့လည်းသူကပြောပါတယ်ရှင်။အမေရိကန်ပြည်တော်စုဘာမောင်ပြည်နယ်နယူပေါ့မြို့မှာရေခဲပြင်နယ်ပြီးခဲ့တဲ့အဖက်ကရေကူးပြိုင်ပွဲကျင်းပခဲ့ပါတယ်။အပူချိန်1ဒီဂရီဆယ်လ်ဆီယပ်လောက်ပဲရှိတဲ့အချိန်ရေခဲပြင်နယ်မှာမီတာ90
ကစတင်ခဲ့တဲ့ဒီရေကူးပြိုင်ပွဲကိုနှစ်စဉ်ကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့လူပေါင်း120ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။ရေကူးဝတ်ဆုံရောင်းစုံနဲ့မျက်မှန်ကိုသာဝတ်ဆင်ဝင်ပေးထားပြီးတော့တကူလုံးဖုံးတဲ့ရေကူးဝတ်ဆုံမျိုးတော့ဝတ်ဆင်ဝင်မပေးပါဘူး။ကြိုင်ပွဲဝင်ပြီးသားသူတွေအနေနဲ့အနာကအဆောက်အဦအသေးလေးတစ်ခုမှာဝင်ထွေးသွားအောင်စောင့်မေးမျက်
ဒီကဲ့ပြင်ရေကူးသမားတွေပါဝင်ခဲ့တယ်လို့စားတင်စမ်းသပ်ရှင်းပြကြမယ်အပြောင်းအလဲရေကူးသမားတွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ကိုငင်းညက်နဲ့မက်ခင်ဖြူထွေးတို့တင်ဆက်ကြတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားပေးဖို့လိုတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmesebmes@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00နာရီ10:00အထိ VOA
အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနိုမီတာ32နဲ့31နဲ့58တိုးအနေဖမ်းယူနားဆင်နိုင်ပါတယ်အမေရိကန်ကယူကရိန်းအတွက်ကာကွယ်ရေးဆိုင်ရာလက်နက်ပစ္စည်းတွေရောစစ်ပွဲမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာပို့ပေးဖို့ပါအမေရိကန်ဒေါ်လာ10ဘီလီယံအရေးပေါ်ကိုချထားပေးဖို့အတွက် မကြာခင်မှာပဲလွှတ်တော်ကအတီးပြုတ်ပေးဖို့ရှိတယ်လို့အထက်လွှတ်တော်မှခရစ်မတ်ဖီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းရဲ့ခုခံစစ်ကိုအမေရိကန်ပါတီကြီးနှစ်ရက်စလုံးလိုလိုကထောက်ခံနေတာဖြစ်ပေမဲ့ယူကရိန်းမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုရန်ကိုကာကွယ်ဖို့အတွက်နိုဖလိုက်ဇုန်လေယာဉ်မပြန့်တမ်းရစုံတတ်မှတ်ပေးဖို့နောက်ထပ်တောင်းဆိုချက်ကိုတော့မလိုက်ရောကြပါဘူး။ရုရှ
င်းများစွာအဖမ်းဆီးခံခဲ့ရတယ်လို့ရုရှားပြည်ထောင်စုဝန်ကြီးဌာနကရောဆန္ဒပြမှုစောင့်ကြည့်မှတ်တမ်းတင်တဲ့ OVD Info လွတ်လပ်တဲ့အဖွဲ့ကပါတင်းနေနေကပြောပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေဟာရုရှားနိုင်ငံကနေသူတို့နိုင်ငံတွေစီကိုရင်းနှင်းတင်သွင်းမှုပိတ်ပင်ဖို့အတွက်ဆွေးနွေးနေကြကြောင်းလည်းတစ်ချိန်တည်းမှာပဲကမ္ဘာတလောရင်းနှင်းတင်ပို့မှုပုံမှန်ဖြစ်လာအောင်လည်းလှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတင်းနေလည်းနေမှာပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းမှာမနစ်တောင်းကထင်ရှားတဲ့ရိုဟင်ဂျာအရေးဆောင်ရွက်သူတဦးကိုကွပ်မျက်ဖို့အတွက်အမိန့်ပြန်တန်းထုတ်ပြန်ပေးတယ်ဆိုတဲ့ဩဇာကြီးမားသူအစ္စလမ်ဘာသာရေးခေါင်းဆောင်တူကိုဖမ်းဆီးလိုက်ကြောင်းတင်းနေနေမှာဘင်္ဂလားဒေ့ရှ်ရဲကပြောကြားလိုက်ပါတယ်။
ကျေးဇူးပါခင်ဗျာတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ကြီးတိုင်းဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီဖိုလော့ကနဲ့ဒရက်စမစ်တို့ဖြစ်ကြပါတယ် VO ရဲ့တင်းနှံနာနေမနေ့ခင်အစီအစဉ်တွေကိုလိုင်းလိုမီတာ3249လိုင်းလက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်သွားရစင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကွာပြီးကိုချမ်းသာစိတ်ချမ်းသာရှိနိုင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.